မနေ့ကတော့အင်းစင်ရွာမှာဆရာတော်ဘုရားကြီးရဲ့ကြောင်းမှာပေါ့လေဘုံလန့်တဲ့ကိစ္စပေါ့လေရှင်ဘုရားအနေနဲ့လေဒီဘုံလန့်တဲ့ကိစ္စနဲ့ပတ်သက်ဘယ်လိုများယူဆမိပါလဲဘုရား
ဒီလိုမနေ့က9နာရီခွဲနောက်ပိုင်းမှာအင်းစင်ရွာမှာပရိယတ်ဒီစာတင်တိုက်အမျိုးပါရသနာဖောင်းလျှောက်ကြီးမဘာသာဥက္ကရာဆရာတော်ဗရဏဝိဝန္ဒထံမှာ3936ဆိုတဲ့ဆုံးနံပါတ်ဖြင့်ဆရာတော်ဖနမီနဲ့အတွင်းဒီကျောင်းတိုင်းမှာထွက်သွားပါကျတော့ကျောင်းသားမှာဘုံတော်မိသားဖြစ်နေပြီလို့ဆုံးဖြတ်လာပါလေအဲ့တော့ဘုန်းကြီးတို့ဆရာတော်ကလည်းပဲအဲ့ဒီပေါ်မှာသက်ဆိုင်ရာမှာဒီလိုဒီလိုဝင်လာတဲ့ဘုရားကျောင်းအကျိုးကျောင်းဆင်းကြပါလေအဲ့ဒီလိုဖြစ်ရခြင်းအကြောင်းကတော့ဘုန်းကြီးတို့မြေပါတော်သာသနာဆောင်ရွက်ရေးကိုမလူလားလို့ဒီပမှာပဲဖြစ်မလားဒီတွင်ကဖြစ်မလားဆိုတာကတော့ဘုန်းကြီးတို့အတိအကျပြောလို့မရပါဘူးအဲ့ဒီပေါ်မှာတော့ဆရာတော်ကတော့အဲ့ဒီလိုချင်းချောက်ဒီအပေါ်မှာလည်းပဲသတိဝရိယနဲ့နေဖို့လို့အဲ့ဒီလိုချင်းချောက်တော့လည်းပဲမိတ္တမပြတ်ဖို့လို့မိမိတို့လုပ်ငန်းစဉ်ကိုပြည့်စုံပြီးတော့ပဲအောင်မြင်အောင်လုပ်ဖို့လို့ဘုန်းကြီးတို့ကမနေ့တုန်းကဘုန်းကြီးဆရာတော်ဖီကို7နာရီခွဲလောက်ရောက်သွားတော့ဆရာတော်ကအဲ့လိုပဲမင်းကြားပါတယ
်ဆရာတော်တို့ကတော့ဒီပေါ်မိတ္တတရားနဲ့ပဲတုံ့ပြန်တဲ့အနေထားပေါ့လေမဘာသာအဖွဲ့ရဲ့လှုပ်ရှားမှုနဲ့ဟိုဓာတ်ရိုက်ပတ်သက်ပြီးတော့ဒီပေါ်မကျေနပ်တဲ့အတွက်ကြောင့်ဒီလိုမျိုးချင်းချောက်မှုတွေလုပ်တယ်လို့များအရှင်ဖျားတို့ယူဆပါလားဖျား
အဲအဲ့လိုယူဆပါတယ်ဘုန်းကြီးတို့မြို့ပေါင်းဥပဒေ၄ရက်အပေါ်မှာဒီဥပဒေရဲ့၄ရက်ဟာတချို့ကမတရားဘူးလို့ယူဆကြပါတယ်အဲတချို့ကလည်းပဲနိုင်ငံကလူခွေးရင်းနဲ့မညီညွတ်ဘူးအဲဒီခါလို့ဘာသာတခြားသောလူကြီးတွေကိုထိခိုက်တဲ့ပုံစံမျိုးပြောနေကြတယ်နိုင်ငံရေးနောက်ပြန်လှည့်သွားမယ်ဆိုပြီးတော့ကြမ်းခိုင်ရေးရဲ့လက်ကင်တူတဘောမျိုးပြောကြပါတယ်အမှန်မှားကတော့ဒီမျိုးပေါင်းဥပဒေအချက်၄ချက်ဟာနိုင်ငံတိုင်းနိုင်ငံတိုင်းတိုင်းပြည်တိုင်းတိုင်းပြည်တိုင်းမှာကိုယ်လူမျိုးကိုယ်ပါတာကိုယ်သာသနာကိုစောင့်ရှောက်ဖို့ကာကွယ်ကြတာကြီးပဲပါပဲအဲဒီလိုဒီမျိုးပေါင်းဥပဒေဟာဖြင့်နိုင်ငံတကာလူ့အခွင့်အရေးနဲ့လည်းအကန့်ညီတယ်တခြားသောဘာသာတခြားသောလူမျိုးကိုလည်းထိခိုက်နှိမ့်နာခြင်းမရှိဒီမိုကရေစီလမ်းကြောင်းနဲ့လည်းပဲကံကြင်ကြင်မရှိမိဒီပါတီမိဒီအဖွဲ့အစည်းရဲ့မှာအဲထောက်ပံ့ကူညီပံ့ပိုးမှုလုပ်ထားတဲ့အတွက်မဟုတ်ချင်းကြောင့်အလုံးလေးလာပြီးတော့မှသာလေဒီကံသွင်းတယ်လို့ယခုလိုထင်းကြောက်လို့ကလည်းထင်းကြောက်နိုင်ပါတယ
်မှန်ပါဗျအရှင်ပြားတို့အနေနဲ့ပေါ့လေမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတော့စီယုံမှုတွေရှိတယ်ရှင်းလင်းမှုတွေရှိတယ်ပေါ့လေဒါပေမဲ့ဒီလိုစီယုံရှင်းလင်းမှုတွေအပိုင်းမှာတချို့ဝေဖန်နေကြတာဒီဗုဒ္ဓဘာသာကိုပေါ့လေအစွန်းရောက်တဲ့ဘာသာတစ်ခုအဖြစ်ကိုမြင်စေတယ်ဆိုပြီးတော့ဝေဖန်မှုလည်းရှိပါတယ်ဗျအဲ့လိုဝေဖန်ခံရတာနဲ့ပတ်သက်လို့အရှင်ပြဗာမများမိတ်ညင်ပါလေဗျအ
စွန်းရောက်တဲ့ဆိုတာကတော့တချို့ပြောပုံမှုတွေမှာအဆင်မပြေတဲ့အပိုင်းရှိကောင်းရှိပါလိမ့်မယ်ဘုန်းကြီးတို့ဗုဒ္ဓဝါဒအရာကတော့အီးချမ်းနဲ့ငင်းချမ်းနဲ့မေတ္တာတရားကိုအခြေခံတဲ့ဝါဒကြီးဖြစ်ခြင်းကြောင့်အဲ့လိုပြောပုံတွေချင်းအပေါ်မှာဘုန်းကြီးတို့ကဘာသာနှစ်ခုအပေါ်မှာလေးလာသုံးသပ်ဖြစ်ခြင်းပါတယ်
ဒီမှာဗျာနောက်တစ်ခုကတော့မဘာသာအဖွဲ့အနေနဲ့ပေါ့လေအတိုင်းပြည်တွင်းမှာဒီဘာသာရေးလူမျိုးရေးအဓိကရုံးနေမဖြစ်ပွားအောင်လို့ဘာတွေများဆောင်ရွက်နေတယ်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေပေါ့လေအဲ့ဒါလေးတပြည့်တော်နည်းနည်းရှင်းပြပေးပါဦးဗျာ
အဲခွန်ကြီးတို့အဲမြို့ပေါင်းတွေပေါ်ပေါင်းရေးဆိုတာကခွန်ကြီးတို့ဘာသာရေးပဋိပက္ခလူမျိုးရေးပဋိပက္ခမဖြစ်အောင်လို့မလို့ဒီဥတွေကိုအတောင်းဖော်ရခြင်းဖြစ်တယ်နောက်တစ်ခုကတော့ပဋိပက္ခဖြစ်လာလို့ရှိလို့ရှိရင်လည်းပဲမိရှုတာမျိုးတပ်ဖြတ်တာမျိုးမဖြစ်အောင်လို့ငင်းချမ်းဖာပဋိပက္ခကိုဖြေရှားဖို့ဤတန်းတွေကိုလည်းပဲဘုန်းကြီးတို့မူဝါဒထဲမှာမဘာသာရဲ့မူဝါဒထဲမှာပါဠိစာဖြစ်ပြီးအတွက်ကြောင့်အဲ့ဒီကိစ္စတွေကိုလည်းဘုန်းကြီးတို့ကအတတ်နိုင်ဆုံးအကျံဖတ်ဤတွေကိုမသုံးဖို့လို့မဘာသာမူဝါဒကဆက်မှတ်ထားပါတယ်
အခုလို့ရှင်းပြရကျေးဇူးကြီးပါတယ်ဖေဟာဥတင်ပါတယ်ဖေဟာ
ဟုတ်တယ်ကွာကျေးဇူးပါပဲ